စစ်တွေဘူးဒီတောင်ပါဝင်တည်ငြိမ်မှုမရှိသေးတဲ့ရခိုင်ပြည်နယ်အတွင်းနေရာတော်တော်များများမှာလုံခြုံရေးတိုးမြင့်ချထားပေမဲ့ဒီကနေ့ဘူးဒီတောင်မြို့နယ်မီးချောင်းခွဲဆွဲမီးချောင်းကောင်းဆွဲကြေးရွာကပလီတခုအတွင်းဘုံတလုံးပောက်ကွဲခဲ့ပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မေခကစူးစီးတင်ပြထားပါတယ်ရှင
်ဒီကနေ့မနက်ပိုင်း 7:00 နာရီဝန်းကျင်ကမီးချောင်းကောင်းဆွဲကြေးရွာမှာရှိတဲ့ပလီတခုအတွင်းဘုံပောက်ကွဲခဲ့ပေမဲ့လူအသေးပျောက်ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့ရခိုင်ပြည်နယ်ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ
်ဘုံပောက်တာလည်းမှန်ပါတယ်ဒီဘူးကြီးတော်မျိုးနဲ့မီးချောင်းကောင်းဆွဲရွာပေါ့နော်မောင်းတော့လည်းဘူးကြီးတော်လည်း15မှာတော့ဝေးတော့လည်းဝေးပါတယ်အဲ့ဒီဟိုဓလီအတွင်းမှာကွဲတယ်လို့သိရတယ်ကျယ်လေးပေအနက်နှစ်ပေလောက်ရှိတယ်ကျင်းတင်းဖြစ်သွားတယ်ဆောက်ကလေးပျက်စီးမှုရှိမရှိတော့ကျွန်တော်ကြီးတပ်ဖွဲ့ဝင်တွေတွားတော့စီစီဆဲမလို့ကျွန်တော်ပြောဆိုနိုင်ရင်မရှိသေးဘူးပါခင်ဗျကျွန်တော်တို့စီစီဆဲဆိုတော့လောလောဆယ်ပြောဖို့ဆောနေပါလို့ခင်ဗျဖွဲ့စည်းတွေပါလေကိုမသိဘဲနဲ့အများပြောလိုက်ရင်မကောင်းဘူးလေနော်ဒီချိန်မှာဖြည့်ွယ်ရှာလွယ်အချိန်ဖြစ်တဲ့တွေ့ဟုတ်မှန်းဆပြောဆိုချက်ကပြောစင်းတဲ့အချိန်ဖြစ်နေတယ
်ပြီးခဲ့တဲ့ရက်ပိုင်းကလည်းဘူးဒီတောင်မြို့နယ်နားကအစ္စလမ်ဘာသာဝင်တွေနေတဲ့တောင်ပဇာနယ်မြေကျောင်းတောင်အုပ်စုတင်းမေကျေးရွာမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါသေးတယ်။ဘုံလုံးနေတုံးပောက်ကွဲခဲ့တာဖြစ်တဲ့အတွက်ထိခိုက်သေးဆုံးခဲ့ရတာရှိခဲ့တယ်လို့အစိုးရဘက်ကထုတ်ပြန်ကြေညာထားပါတယ်။မကြသေးတဲ့စက်တင်ဘာ19ရက်နေ့မှာလေစစ်တွေအန်ကားလမ်းမပေါ်မှာဘုံသုံးလုံးစက်တိုက်ပောက်ကွဲခဲ့တယ်လို့စက်တင်ဘာ20ရက်နေ့မှာလေစစ်တွေမြို့ပေါ်မှာစားနပ်ရိက္ခာလူတဲ့အတွက်လူစုလူဝေးဖြစ်ခဲ့ရပါတယ်။အခုလိုအကြမ်းဖက်မှုတွေလှုပ်ဆောင်ဖို့ဘသူတွေကစိတ်ခိုင်းနေတယ်ဆိုတာသိရဖို့အတွက်စစ်ဆေးနေတယ်လို့ရဲမှူးကြီးအောင်မြတ်မိုးကပြောပါရယ်ဒီလိုအကြမ်းဖက်မှုတွေဇက်တိုက်ဖြစ်ပွားနေတာကြောင့်စစ်တွေဘူးဒီတော်အပါဝင်တည်ငြိမ်မှုမရှိသေးတဲ့ရခိုင်ပြည်နယ်အတွင်းမှာလုံခြုံရေးပိုင်းတိုးမြင့်ဆောင်ရွက်နေတယ်လို့ရဲမှူးကြီးအောင်မြတ်မိုးကပြောပါရယ
်စစ်တွေမျိုးရဲ့အနေအထားတော့အရင်တော့အချင်းနဲ့မတူတော့တာတော့ဒီပြန်ကြပါတော့ဒီကနေရဆော့ခွာတဲ့လူတွေပြန်ကြဟိုနေနေရရကနေမှစီဝါရေးရတော့တော့လာတဲ့ပုံကများတဲ့အတွက်ဒီတိသမှာမူလရှိနေထိုင်ခဲ့တဲ့လူတွေနဲ့ရောနှောပြီးတော့မှအင်အားတွေကြီးအတွက်များနေပါမူခင်းနေဖြစ်ပေါ်နိုင်ရည်တွေများတာဘုရားဆိုင်ဟုတ်ကြဖြစ်စဉ်မျိုးပေါ့နော်အဲဒီမှာဒီစစ်တွေမျိုးလုံညုံးတွေလည်းကျွန်တော်ပြည်စီဆောင်ရနေတာရှိပါတယ်ရတဲ့ဘက်ကားတွေနဲ့လူမျိုးစုမှုပြီးတော့ဆောင်ရလျက်ရှိပါတယ်ဒီကနရန်ကုန်စစ်တွေကားလမ်းမကြီးပုံမှာလည်းတက်ဆန်ရေစခန်းနေမြေအပိုင်လိုက်တမတော်ခွဲနေပေါင်းဆက်လူမျိုးစုမှုပါလည်းဆောင်ရလျက်ရှိနေပါတယ
်ဒီကနေ့ဘူးဒီတော်မှာပောက်ကွဲတာနဲ့ပတ်သက်လို့ဖြစ်ရမှန်ကိုသိဖို့အတွက်စုံစမ်းစစ်ဆေးနေစဲမှုထုတ်ဖော်ပြောလို့မရသေးဘူးလို့ရဲမှုကပြောပါရယ်ဘုံပေါက်ကွဲမှုကြောင့်ဘူးဒီရောင်ဒေတာကန်တွေနဲ့အနီးအနားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြသူတွေထိတ်လန့်နေကြတယ်လို့ဘူးဒီရောင်မျိုးနယ်ကရခိုင်အမျိုးသားပါတီဝင်ဦးထွန်းအောင်စိန်ကပြောလာပါရယ
်ဘုံပေါက်တဲ့နေရာမှာအနီးအနားမှာတော့တိုင်းရင်းသားရော်တွေမရှိဘူးတိုင်းရင်းသားရော်တွေနဲ့လှမ်းတယ်ဘုံပေါက်တဲ့နေရာကတော့ဒီငါးငါးနှစ်တည်ရင်ငွေ96လေးတည်ရင်ဒီနေ့ဒီနေ့နေရာပေါ့နော်မြို့ပေါ်မှာမြို့ပေါ်အခြေအနေဆိုမြို့ပေါ်မှာတော့ဒုက္ခတွေသခင်ကတချို့ချိုရှိနေတယ်အဲကျွန်တော်ဘုံပေါက်တယ်ဆိုတော့တော့ကျွန်တော်ဒီလိုကတော့စုနေရတာပေါ့ဗျာ
စက်တင်ဘာ19ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်အဲ့ဒီဒေတာမှာပြေးဆွဲနေတဲ့အဝေးပြေးရင်လိုင်းတွေကိုညနေပိုင်းနဲ့မနေ့အစောပိုင်းမပြေးဆွဲဖို့လုံုံရေးတာဝန်ရှိသူတွေကကန့်တတ်ထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ရဲမှုအောင်မြတ်မှုကတော့ကန့်တမှုမရှိဘူးလို့ပြောပါရယ်စက်တင်ဘာ19ရက်နေ့ကဘုံပေါက်ကွဲမှုကြောင့်ထိခိုက်ခဲ့တဲ့မန်လေးစစ်တွေပြေးဆွဲနေတဲ့ကစ်စပါနဒီခီးတဲ့ရင်လိုင်းကတာဝန်ခံကိုတွင်ဆိုးကလည်းလုံခြုံရေးကြောင့်ရင်ဝင်ထွက်မှုကန့်တတ်ထားတာမရှိဘူးလို့အခုလို့ပြောပါရယ်
ကျွန်တော်တို့ဆိုအပ်ဘက်ကဘာမှလည်းမှားသေးဘူးဗျကျွန်တော်တို့သိတာကတော့သူတို့လုံခြုံရေးအရတော့အေးနေပါလေအရင်ထက်တော့ပြည်ဝရိယနဲ့ရှားတယ်ဒါပေမဲ့ဖြစ်တာကတော့ငိုကလေးကမဖြစ်ကြဘူးဟိုအရေးကြီးလို့ဖြစ်တယ်ဆိုရင်လည်းကျွန်တော်တို့လုံခြုံရေးတွေပါလေနောက်ပြီးတခြားသောလူမှုအဖွဲ့အစည်းတွေအဲ့နာဒီစားပြီးမှဖြစ်ကြရများတယ်အမှန်တရားပြောမယ်ဆိုရင်မကြောက်ပြင်းပြင်းနဲ့ကြောက်နေရတာတစ်ဖက်ကကိုယ်ဘလို့ကျန်ရလာမယ်မမသိပြင်းနဲ့ဖြတ်တန်းနေရတဲ့အဖြစ်ပေါ်လာတယ်အဲ့ဒီလမ်းပေါ်မှာတခုရှိတာကနေ့လည်နေ့ချင်းတောင်မှဈေးနဲ့ပြစ်တာတို့ဝက်နဲ့ထူလာတို့ကဟုတ်အရင်ကလည်းရှိသေးတယ်။ဒါပေမဲ့တော်တော်ကိစ္စကိုကျွန်တော်တို့ကနေပြီးရေစခန့်တိုင်တာတို့တို့ကတို့ဆိုတာတော့မဟုတ်ဘူး။အဲ့ဒီလမ်းကြီးကအဲ့ဒီမွတ်စလင်တွေရှိနေတာကွာကိုကြီးသွားကိုအနောက်ရှက်ဖြစ်နေတာကြားရတာခုမှမဟုတ်ဘူ
း။ဒီလစက်တင်ဘာ19ရက်နေ့ကနေစပြီးစစ်တွေနဲ့ဘူးဒီတောင်တို့မှာအကြမ်းဖက်မှုတွေဇက်တိုက်ဆိုလို့ဖြစ်ပွားလျက်ရှိပါတယ်ရှင်။